ရေဘေးရန်ခန်းနေရတဲ့ပါကစ္စတန်နိုင်ငံသားတွေနဲ့အတူအမေရိကန်နိုင်ငံဘက်ကရက်တီမှာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာကူညီငွေအမေရိကန်ဒေါ်လာ10သန်းကိုအစ္စလာမဘတ်မှာရှိတဲ့အမေရိကန်တန်ယုံကတဆင့်ပေးဝေမဲ့အကြောင်းတနင်္လာနေ့မှာအမေရိကန်နိုင်ငံကျောင်းဝန်ကြီးဟီလာရီကလင်တန်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာမုတ်တုံမိုးတီးထန်စွာရွာသွန်းမှုကြောင့်တည်ဆုံရသူအရေအတွက်ဟာတနင်္ဂနွေနေ့မှာ1100ကျော်သွားပြီဖြစ်ပါတယ်။အခုထိတောင်းနဲ့ချီတဲ့ရေဘေးဒုက္ခတွေရွာသားတွေကိုအကူအညီပေးနိုင်ဖို့အတွက်ကယ်ဆယ်ရေးလှုပ်သားတွေကြိုးပမ်းနေရဆဲဖြစ်ပါတယ်။ပါကစ္စတန်နိုင်ငံခိုင်ဘာပါတွန်ခွာခဲမှာရက်တတတပတ်ကြာမိုးတီးထန်မှုကိုဆိုးဝါးဆုံးခံခဲ့ရပြီးပျက်စီးမှုဟာတိတ်ကိုကျဲပြန့်တယ်လို့ဒေတာတာဝန်ခံအရာရှိတွေကပြောပါတယ်။တေဆုံးသူဥယျာဉ်တစ်နေ့တခြားတိုးလာနေပြီးဝမ်းလျှော်ဝမ်းပြက်ယောဂါလိုရေနံ့မရမှုနဲ့ဆက်နွယ်ပြီးဖြစ်ပွားတတ်တဲ့နောက်ဆက်တွဲအန္တရာယ်တွေဖြစ်ပွားမှာကိုလည်းစိုးရိမ်နေကြပါတယ်။ထောင်နဲ့ချီတဲ့အိမ်တွေနဲ့လယ်မြေပေါင်းများစွာလည်းပျက်စီးခဲ့ရပါတယ်။ပါကစ္စတန်နိုင်ငံတဝန်းရေဘေးအန္တရာယ်ခံရသူပေါင်းဒုက္ခတွေတသန်းကျော်မယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။